ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းကဇာပိုရီဇီယာမြို့အတွင်းရုရှားဘက်ကညပိုင်းမှာမစ်ဆိုင်းဒုံးတွေနဲ့ဒရက်ဆက်ပစ်ခတ်တိုက်ခိုက်တာကြောင့်အနည်းဆုံး73ဦးသေဆုံးပြီး60ကျော်ထဏ်ရာရကြောင်းယူကရိန်းအာဏာပိုင်တို့ကတင်းနှင်းကနေနေမှာပြောပါတယ်ယူကရိန်းထိန်းချုပ်ထားစေဖြစ်တဲ့အဲ့ဒီဒေသကိုရုရှားတို့ကတရားမဝင်သိမ်းယူကြောင်းကြေညာထားတာဖြစ်ပြီးထိန်းချုပ်နိုင်ရေးကြိုးစားနေတာပါ2014ခုနှစ်အတွင်းရုရှားကကျူးကျော်သိမ်းယူထားတဲ့ခရိုင်းမီးယားကျွန်းဆွယ်နဲ့ရုရှားပြည်မကြီးကိုဆက်သွယ်ထားတဲ့ Kerch တရားရဲ့အစိတ်တစိတ်တစ်ပိုင်းစနေနေ့ကပြိုချခဲ့တဲ့ကုန်တင်ကားဘုံနဲ့တိုက်ခိုက်မှုအပြီးနိုင်ယီပိုင်းအခြားမှာပဲအိမ်ယာအဆောက်အုံတွဲတင်တဲ့အိမ်တွေအပေါ်တိုက်ခိုက်မှုပေါ်ထွက်လာတာဖြစ်ပါတယ်
Украина подтвердила свою повагу до суверенитету, территориальную целостность.
တက်ခဲမှုနဲ့ပတ်သက်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကဗီဒီယိုမိန့်ခွန်းထဲမှာတွေ့ဝိုက်ပြောဆိုခဲ့ပေမဲ့အကြောင်းရင်းကိုတော့မပြောပါဘူး။ယူကရိန်းနိုင်ငံတောင်ပိုင်းကိုရုရှားတို့တိုက်ခိုက်ရေးအတွက်လက်နက်နဲ့တပ်ဖွဲ့တွေတည်ယူပို့ဆောင်ရေးကိုအဲ့ဒီဒတာကနေဖြတ်တန်းဆောင်ရွက်တာဖြစ်ပါတယ်။တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်ဆိုတဲ့သဘောမျိုးယူကရိန်းတာဝန်ရှိသူတွေဘက်ကပြောပေမဲ့အတိအကျဝန်ခံပြောဆိုတာတော့မရှိပါဘူး။ရုရှားနိုင်ငံသားရေးဌာနတာဝန်ခံမာရီယာဇာခါရိုဗာကတော့အရက်ဖက်ဆိုင်ရာအခြေခံဆောက်အုံတွေဖျက်ဆီးမှုအပေါ်ယူကရိန်းအစိုးရရဲ့တုံ့ပြန်မှုအားဆိုရင်သူ့ရဲ့အကြမ်းဖက်ဝါဒီဗီဇကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ Telegram မှာရေးသားခဲ့ပါတယ်ရှင်